အာဖဂန်နစ္စတန်နိုင်ငံမှာဆယ်ကျော်သက်မင်းကလေးတွေကိုကြောင်းပြတက်ခွင့်ပေးဖို့တာလီဘန်တွေကိုကုလသမဂ္ဂကတနင်္ဂနွေနေ့တုန်းကထပ်မံတိုက်တွန်းလိုက်ပါတယ်။မင်းကလေးတွေကိုကြောင်းတက်ခွင့်ပိတ်ပင်တာနှစ်ပတ်လည်ရှိပြီဖြစ်တဲ့အချိန်မှာကုလသမဂ္ဂကအခုလိုထပ်မံတောင်းဆိုလိုက်တာပါ။ရှက်စရာဝမ်းနည်းစရာကိစ္စဖြစ်ပြီးလုံးဝမလုပ်သင့်တဲ့ကိစ္စလို့ဖြစ်တယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ18ရက်နေ့ကကျောင်းတွေပြန်ဖွင့်ခဲ့ပြီးယောက်ျားလေးတွေကိုကျောင်းတက်ခွင့်ပေးခဲ့ပေမဲ့မင်းကလေးတွေကို9တန်းကနေ12တန်းအထိတက်ခွင့်မပေးပါဘူး။ဒါဟာအသက်32နှစ်ကနေ18နှစ်အထိအရွယ်မိန်းကလေးတွေကိုထိခိုက်နေတာဈေးပါတယ်။အခုလိုမိန်းကလေးတွေကိုကြောင်းတက်ခွင့်မပေးတာဟာကဘာပေါ်မှာဘယ်နေရာမှမရှိသလိုလက်ခံနိုင်လောက်တဲ့အကျိုးအကြောင်းစီလျော်မှုလည်းမရှိဘူးလို့အာဖဂန်မှာရှိတဲ့ကုလသမဂ္ဂကူညီထောက်ပံ့ရေးအဖွဲ့ရဲ့တာဝန်ရှိသူမာကူဖော်ဇဲလ်ကကြေညာချက်ထဲမှာပြောဆိုပါတယ်။ဒီလို့ရကြောင့်မိန်းကလေးမျိုးဆက်တစ်ခုထိခိုက်မှာဖြစ်ပြီးအာဖဂန်ရဲ့အနာဂတ်ကိုလည်းထိခိုက်စေမှာဖြစ်တယ်လို့ပြောဆိုပါရယ်မိန်းကလေးတွေကြောင်းတက်ခွင့်နဲ့ပတ်သက်ပြီးရှာရီယာဥပဒေဒါမှမဟုတ်အစ္စလာမစ်ဥပဒေနဲ့အညီဖြည့်ရှင်းသွားမယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုခဲ့ပါရယ်တာလီဘန်တွေကအခြားအမျိုးသမီးတွေကိုလည်းအများပြည်သူဆိုင်ရာနေရာတွေမှာခေါင်းမီးချုံဝတ်ဖို့အမိန့်ထုတ်ထားပြီးအချို့အလုပ်တွေမှာလုပ်ကိုင်ခွင့်ပိတ်ပင်ထားပါရယ်ဒီလိုလှုပ်ဆောင်မှုဟာအစ္စလာမစ်ဥပဒေတွေအာဖဂန်ယဉ်ကျေးမှုတွေနဲ့ကိုက်ညီတယ်လို့တာလီဘန်တွေကတော့ပြောဆိုပါရယ်ခင်ဗျာ